င်းနဲ့မြဝတီခရမြဝတီမြို့ရဲ့တောင်ဘက်ဖလူးလေးကျေးရွာမှာရှိတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKB ရဲ့ဘိုးစာလုံးစခန်းကိုစစ်ကောင်စီတပ်တွေကနေပြီးတော့ရဟတ်ရင်20နဲ့ဒီကနေ့ဇန်နဝါရီလ14ရက်နေ့မှာတိုက်ခိုက်ခဲ့ပါတယ်ဒီစခန်းထဲမှာ 4K ကစစ်ဘေးဒုက္ခတွေရှိမရှိဆိုတာကိုဝင်ပြီးတော့ရှာဖို့လောက်ရာကနေတိုက်ပွဲတွေဖြစ်ပွားခဲ့တာပါစစ်တပ်ကရဟတ်ရင်နေတိုက်ခိုက်လို့စစ်ဘေးဒုက္ခတွေဟာထိုင်းနိုင်ငံဘက်ကိုထပ်ပြီးတော့ပြေးရပါတယ်ဒီအကြောင်းမအေးမှာသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့တောင်ဘက်ဖလူးလေးကျေးရွာကြီးမှာရှိတဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKB ဘိုးဆောက်လုံးစခန်းအပေါ်စစ်ကောင်စီတပ်တွေကလက်နက်တပ်ဆင်ထားတဲ့တိုက်ခိုက်မှုရဟတ်ရင်နှစ်ဆင်းနဲ့ဒီကနေ့လာရောက်ပစ်ခတ်တိုက်ခိုက်မှုလုပ်ခဲ့ပါတယ်အခုလိုမျိုးစစ်တပ်ကရေကြောင်းတိုက်ခိုက်မှုကြောင့်အဲ့ဒီမှာခိုးလုံနေကြတဲ့စစ်ပြေးဒုက္ခတွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ်
ဘလူးစကန်ကိုလေဒီစားလုံးစကန်ကိုမနေ့ကတိုက်ပွဲဖြစ်တော့ဒီနေ့ရဟရင်နဲ့ဟိုနှစ်စီးလို့ဟာလာကျဲပါတယ်ဟုတ်ကဲ့လာရင်လည်းပုံကျဲတယ်တနက်ဆက်ကနေ့နဲ့ပြစ်ပါတယ်အဲအစီအစာရတော့မရှိသေးဘူးတချို့တော့ပြစ်ပါတယ်ဒီစားဟုတ်ကဲ့ပထမကတော့ဒီလေးကျိုးတိုက်ပွဲဖြစ်တော့ဒီဒီစကန်ကတော့အမဆစ်ချောင်တွေကပြန်ပြီးဆက်ရပြီးဆက်ရသွားနေနေရတယ်ဘလူးဘလူးရွာတွေရွာလာနေတာတော့ပေါ့ဟုတ်တယ်ငကူတွေကလေးကြီးကိုပဲဆစ်ချောင်တွေဘူစားလုံးစကန်မှာသမီးအားလောက်ထားပြီးတဲ့အဲအိမ်ကလေးအခုတက်ပွဲဖြစ်တော့ဒီရှိချောင်းတွေကဒီတော့ချမ်းကိုပြန်ကူလာတယ်
ကျေယုတ်မှာ6ထိထုတ်ထားတဲ့၄ကီပေါ်မြို့တစ်ထဲမှာစစ်ကောင်စီတပ်တွေကလွတ်တော်အမှတ်9ဦးနဲ့တက်ထွက်လွှတ်ရှားပြီးပါဝင်တဲ့လူ20ကျော်ကိုဒီဇင်ဘာလကဖမ်းဆီးသွားခဲ့ပါတယ်သူတို့ကိုပြန်ပေးဖို့တောင်းဆိုရာကနေ၄ကီပေါ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီဇင်ဘာလ15ရက်နေ့ကစလို့နေ့စဉ်လိုတိုက်ပွဲတွေဖြစ်နေပါတယ်အဲ့ဒီတိုက်ပွဲတွေကြောင့်ထပ်ပြေးနေကြရတဲ့ဒေသခံတွေကိုဒီကီဒီရဲ့ဘူဆာလုံးစကမ်းမှာခုလိုဝင်ပေးထားပါတယ်စစ်ပြေးဒုက္ခတွေတွေထဲမှာဆင်နာတိမ်မှုကိုစန့်ကျင်သူတက်ချောက်လှောက်သူတွေရှိသလားဆိုပြီးလေကားကောင်းတက်တွေကမကြသေးခင်ရက်ပိုင်းမှာပဲဝင်ရောက်ရှာဖွေခဲ့ပါတယ်အဲ့ဒီနောက်ပိုင်းအရက်ဝက်တဲ့လူတချို့ဟာလေကားကောင်းတက်နဲ့လာရောက်ပြီးဒုက္ခတွေစခန်းထဲကလူတွေကိုဖုံးတဲ့ဗီဒီယိုရိုက်တာတွေရှိခဲ့တယ်လို့လည်းဒုက္ခတွေတွေကပြောပါတယ်ဇန်နဝါရီလ13ရက်နေ့ကတော့ဘူဆာလုံးစကမ်းကိုစစ်ကောင်စီတက်တွေကအလုံးရင်းနဲ့ဝင်ရောက်စီးနင်းပြီးစစ်ပြေးဒုက္ခတွေထဲမှာသူတို့လူချင်းသူတွေကိုရှာဖွေဖို့ကြိုးစားရတာကနေတိုက်ပွဲတွေဖြစ်လာခဲ့တဲ့အကြောင်းကိုစောမွန်ကပြောပါတယ်
။ဒီလူကြီးတို့တိုက်ပွဲတွေတော့အဲ့လိုသူတို့ကဒီမှာလာရှောင်ကြတယ်အဲ့မှာရှိကြမယ်အဲ့ဆိုတော့အဲသူစကန်နဲ့ဝင်နေတာဘာမှမပြီးဘူးနော်တိုက်ပွဲဖြစ်တာ။ဒီချစ်ဆောင်ထဲကဟိုလူကြီးပါဒီလူကြီးပါဆိုတော့အဲ့ဟာမျိုးအကြောင်းတိုက်ပွဲဖြစ်သွားတာ။အဲ DKB ရောမပူပေါင်းဖွဲ့ရှိတယ် KNL ပူပေါင်းဖွဲ့ရှိတယ်အဲ့ဆိုရင်ပူပေါင်းတိုက်ကြ
ဒီမိုကရေစီကရင်ကျူးကျူးတက်မလို့ DKB တက် KNL ကရင်အမျိုးသားလွတ်မြောက်ရေးတက် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတက်တွေဟာစစ်ကောင်စီတက်တွေကိုပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ် DKB ရဲ့ဗိုလ်ဆောင်လုံးစခန်းကတော့စွတ်ခွာပေးလိုက်ရတယ်လို့ထိုင်းနယ်ခြားသောတပ်ဖက်ကလာတဲ့သတင်းတွေမှာပါရှိပေမဲ့ဒီကြအတူတူလို့တော့မရသေးပါဘူးတိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရရှိသူတချို့ထိုင်းဘက်ကိုရောက်ရှိလာတာကြောင့်ကူညီပေးနေရကြောင်းထိုင်းကယ်ဆယ်ရေးအဖွဲ့တွေကလည်းပြောပါတယ်ရှင်
ကရင်ပြည်နယ်ဘက်ကအချိန်မီမဲအေးမှာတရင်ပြေးပို့ခဲ့တာဖြစ်ပါတယ်ရှင်